မင်္ဂလာပါရှင်အရပ်ဘေတော်တက်ရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီဘက်စီစမရေဦးဆုံးအကွေးတိုင်းကရှင်ဖွင့်လာတာကိုတင်ပြမှာပါရေနံကျောင်းကဒေတာကန်တူကအများပြည်သူသွားလာနေတဲ့မြို့ရင်းကလမ်းအတော့ကိုဆိုးရွားပျက်စီးနေတာကြောင့်သွားလာရေးတွေမှာအခက်အခဲတွေတွေ့နေရတဲ့အကြောင်းရှင်ဖွင့်လာပါတယ်နားဆင်ကြည့်ပါရှင
်ကျွန်တော်တို့ရေနံကျောင်းမြို့နယ်မှာအများပြည်သူသွားလာနေတဲ့မြို့ရင်းလမ်းတလမ်းတခင်ဖွင့်လာရေးလမ်းဆိုတာရှိတယ်ဗျအဲ့ဒီလမ်းမှာဆိုလို့ရှိရင်တော်တော်သိုးသွားသွားကိုပြစီနေတာလမ်းမှာမှာကျင်းနေကြိုင်းနေကြွက်နေတယ်သွားသွားသွားအဆိုင်တဲသွားသွားခြေပြင်းနဲ့လျှောက်လျှောက်သွားလို့မရအောင်ကိုပြစီနေတာအဲ့တော့ပိုင်းလာရေးကအရန်ချက်ချင်းနေတယ်သွားလို့ရင်းဝင်ဌာနအနေနဲ့အမြဲဆုံးသူ့ပြင်ပေးဖို့လိုအပ်နေပါတယ်ဒီလိုသူ့ပြင်ပေးနိုင်ဖို့အတွက်လည်းကျွန်တော်တို့တောင်းဆိုပါတယ်အင်္ဂလောသမရာကြီးနဲ့တကွအင်္ဂလောတိုင်းပြည်ကပုံစံသိရှိဖို့အားလည်းမြတ်တဲ့သင်ကြားလိုက်ပါတယ်ကွာ
ရှင်နေချောင်းကဒေတာကန်ရှင်ဖွင့်သွားတာပါရှခိုင်ပြည်နယ်ကရှင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်ပုံနှကျုံးမြို့နယ်တော်ပြားချောင်းကဒေတာကန်ကသူတို့ကြီးရွာအုပ်စုမှာစေပေကန်းမရှိတာနဲ့တယ်လီဖုန်းတာဝါတိုင်းတွေမရှိတဲ့အတွက်အခက်အခဲတွေကြုံနေရတဲ့အကြောင်းကိုအရဖီကနေတဆင့်အခုလိုရှင်ဖွင့်လာပါတယ
်ပုံနှကျုံးမြို့နယ်တော်ပြားချောင်းဒေတာမှာအထက်တင်မုန်းတန်းကြီးရွာအုပ်စုစင်သေးကြီးရွာအုပ်စုအော်ရမကြီးရွာအုပ်စုတက်ကျိုင်းတောင်ကြီးရွာအုပ်စုတွေမှာကြီးရွာပေါင်း20ကျော်ရှိပါတယ်အဲ့ဒီကြီးရွာအုပ်စုတွေမှာအစိုးရကြီးလက်ကျန်းမာရေးဌာနမရှိပါဘူးအဲ့ဒီကြီးရွာတွေနဲ့အတော်အလန့်ဝေးတဲ့ပိုးရွှေပင်ကြီးရွာမှာတော့အစိုးရကြီးလက်ကျန်းမာရေးဌာနရှိပါတယ်ရွာမှာတစ်စုံတစ်ယောက်မကျန်းမာမှာဖြစ်ရင်အစိုးရကြီးလက်ကျန်းမာရေးဌာနရှိတဲ့ပိုးရွှေပင်ကြီးရွာကို14နဲ့အချိန်3နာရီလောက်သွားရပါတယ်ပုံနှကျုံမြို့ပေါ်ကတော့ရေလန်းခီးနဲ့အချိန်6နာရီလောက်သွားရပါတယ်ကျမရေးဌာနတွေနဲ့လလန်းမမီတာကြောင့်စီကန်းကိုအချိန်မီမရောက်နိုင်ပဲလူသေဆုံးမှုတွေလည်းရှိနေပါတယ်။အဲ့ဒီကြီးရွာအုပ်စုတွေမှာကြီးလက်ကျမရေးဌာနဖွင့်လှစ်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကတဆင့်တင်ပြပေးမယ်လဲဒီနေ့ထိဖြစ်မလာပါဘူး။နောက်တစ်ချက်ကလည်းအဲ့ဒီကြီးရွာအုပ်စုတွေမှာတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းမရှိတဲ့အတွက်အခက်အခဲတွေအများကြီးကြုံရပါတယ်။ဆက်သွယ်ရေးတာဝါတိုင်းတွေတည်ဆောက်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကိုတင်ပြပေးမယ်လဲဒီနေ့ထိဘာမှမသိရသေးပါဘူး။ဒါကြောင့်တာဝန်ရှိလူကြီးများများသိစေရန်အားလိုက်ကြတဆင့်လေးစားစွာတင်ပြအပ်ပါမယ်ညာ။
ရန်ကုန်တိုင်းမြရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ကဒေသခံတအူးရေးလာတဲ့စာအုပ်လဲတင်ပြချင်ပါတယ်။အဲ့ဒီအမှတ်2ရပ်ကွက်အတွင်းစာတင်ကျောင်းတွေနားကရက်ဆိုင်ပီးယာဆိုင်တွေကြောင့်လူငယ်တွေရဲ့အနာဂတ်တွေစိုးရိမ်စရာဖြစ်လာနေတဲ့အကြောင်းကိုသူကရင်ဖွင့်လာပါတယ်
။ရန်ကုန်တိုင်းဒေသကြီးမြရန်ကုန်မြို့နယ်အမှတ်2ရပ်ကွက်မှာလွတ်တော်ကိုယ်စားလှယ်ကြီးတွေကရပ်ကွက်နေပြည်သူတွေနဲ့တွေ့ဆုံမှုအတန်ချက်ဆက်နဲ့ကြီးညာသွားရမှာကောင်းမွန်ရေးနဲ့ကြီးညာသွားတဲ့အတွက်အဆအဆုံးဘာမှန်းမသိလဲရတယ်လို့အဆက်အဆက်မရှိဘဲသာကြားလိုက်ရပါတယ်။NLD ပါတီဝင်တချို့တောင်မသိလိုက်ရပါဘူး။တွေ့ဆုံတဲ့ရက်ကလည်းရုံးဖွင့်ကျောင်းဖွင့်ရကြီးဖြစ်နေလို့ပြည်သူအများစုမတက်နိုင်ကြမတင်ပြနိုင်ကြပါဘူး။ဇူလိုင်လ21ရက်နေ့ညနေပိုင်းမှာခွဲချံကို NLD တိုင်းတစ်ကိုယ်စားလှယ်ဥယျာဉ်ရှင်မြို့နယ်လူငယ်စည်းရုံးရေးမှူးဦးမြင့်အောင်ရက်ကြီးဥက္ကဋ္ဌဦးကြီးငွေနဲ့အမျိုးသမီးအဖွဲ့ဝင်တချို့ရောက်ရှိလာကြပြီးအဲ့ဒီတွေ့ဆုံပွဲမှာတင်ပြလာတဲ့အထက်ကနှစ်ကျောင်းနဲ့အမက18ကျောင်းအနီးကစားတောက်ဆိုင်တွေဟာစီကန်းချက်နဲ့ညီမညီကွင်းစင်းစစ်စစ်တာလို့သိရပါဗျ။အထက်ကနှစ်ကျောင်းနဲ့အမက18ကျောင်းပတ်ဝန်းကျင်မှာအရက်ဆိုင်ဘီယာဆိုင်၃ဆိုင်လောက်မှရှိပါတယ်။အဲ့လိုစစ်စစ်ရမှာဗက်လိုက်မှုမရှိဘဲနဲ့စီကန်းဥပဒေနဲ့အညီဖြစ်စေလိုပါတယ်။လက်မစားဖို့လိုပါတယ်။အရက်ဘီယာလုပ်ငန်းတွေကစစ်တပ်နဲ့ဥပိုင်ကအများဆုံးကင်ထားတဲ့လုပ်ငန်းတွေဖြစ်တဲ့အတွက်လက်စားပြီးတော့နှစ်ပေါင်းများစွာဖွင့်နေကြတာပါ။အခုထိလဲဖွင့်လိုက်ပိတ်လိုက်နဲ့ဆက်ပြီးတော့လုပ်ကင်နေကြတာပါ။လူငယ်အများစုကလည်းအရက်သမား၊ဘီယာသမားတွေဖြစ်ကုန်ကြပါပြီ။အချိန်မတိုင်မီအရက်ဆွဲယောဂါတွေနဲ့တည်ဆုံနေကြရတယ်လို့တိုင်းပြည်ရဲ့လူသားအရင်းအမြစ်တွေလည်းကြီးမားစွာဆုံးရှုံးနေရပါကြောင်းတာဝန်ရှိသူတွေကို RFA ကနေတဆင့်လေးစားစွာတင်ပြအပ်ပါတယ်ရှင်။
အခုတော့လူမှုကွန်ရက်ဆာမျက်နှာကနေရေးလာတာကိုတင်ပြမှာပါ။တက်ကမြေတွေတင်းယူသွားတာပြန်ပြီးပေးနေရဆိုပေမဲ့လည်းအခုထိသူတို့မြေတွေပြန်မရသေးတဲ့အကြောင်းကိုရှင်းဖွင့်ပြောပြထားပါတယ်
။တမတော်ကတင်းယူထားတဲ့မြေတွေပြန်ပေးတယ်ဆိုပေမဲ့မြေစင်းဦးစီးဌာနနဲ့စီပင်တချို့ကကလိန်ကြနေလို့ကျွန်တော်တို့အခုထိကိုယ့်မြေကိုပြန်မရပါဘူး။တက်ကပြန်ပေးတဲ့အကြောင်းလက်မှတ်နဲ့ဆောင်ရွက်ကတော့ကိုယ့်လက်ထဲမှာရှိနေပြီးမြေစင်းဌာနကိုမြေပေးမိတ်ပြန်ပေးဖို့တက်ကပြန်ပေးတဲ့စာရွက်နဲ့သွားတိုင်းဦးစီးမှုမရှိပါဘူးဆိုပြီးအောက်ခြေဝန်ထမ်းတွေကဟောက်ဟောက်လှုပ်ပါတယ်။ဘယ်ပြန်ပြီးတိုင်လို့တိုင်ရမှန်းမသိနဲ့သုံးပြီးနဲ့တူပါတယ်ဗျာ
။ဒီတစ်ခါစကိုင်းတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါ။စကိုင်းတိုင်းတွင်းမှာတရားမဝင်တိုက်ခိုးထုတ်မှုတွေရှိနေတဲ့အခြေအနေတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးစုံစမ်းစစ်ဆေးဆောင်ရွက်ပေးစေလိုတဲ့အကြောင်းရင်ဖွင့်လာပါတယ်။
စကိုင်းတိုင်းကျွန်းလာမြို့နယ်တိုက်ပင်စိတ်ရွာမရသာရွာတို့မှာအနောက်ဇီးပြူတောင်ကြီးတက်တော့ကနေတရားမဝင်တက်တီခိုးထုတ်နေပါတယ်။နေ့ချင်းရောညချင်းမှာပါဆင်းဆင်းမပြတ်လိုင်းဆင်းမဲ့ကားကြီးတွေနဲ့ပြေးဆွဲနေပါတယ်။တက်တော့ဌာနကကားတစ်စီးကိုငွေကြက်တသိန်းအထက်ကောက်ခံနေပါတယ်။တနေ့ကိုကားစီး30အထက်ပြေးဆွဲနေပါတယ်။နေ့စဉ်တက်တန်ချိန်150အထက်မှာခိုးထုတ်နေပါတယ်။ဒီကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့ဆောင်ရွက်စီလိုပါတယ်ခင်ဗျာ။
ဒီဘက် RFA တော်တဲ့ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်တော်တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခံစားချက်တွေကိုခုလိုဒီစီစဉ်ကနေရှင်းဖွင့်လိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ် burmese@rfa.org ကိုပို့ပို့နိုင်ပါတယ်နောက်ဆက်နေအတွက်လည်းတော်တဲ့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်